ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီတောင်ဘက်မှာရှိတဲ့ပေပေါ်ဒေသဘက်မှာဒီဇင်ဘာလ22ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီကနေ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်2000လောက်တောင်ရင်မြစ်နီးမှာခိုးလုံးထွက်ပြေးလာကြတယ်ဆိုပြီးဒုက္ခသည်တွေကိုစားနပ်ရိက္ခာအကူအညီပေးနေတဲ့အလို့သမားရဲ့လှူရှားသူဦးမိုးကျော်ကပြောပါတယ ပြီးတော့အာ၈နိုင်ပွဲကျော်၊၅နိုင်ပွဲလောက်၊၅နိုင်ပွဲကျော်ကြာတော့တိုက်ပွဲဖြစ်တယ်လို့ကျွန်တော်သတင်းလေးကြားပါတယ်ဗျာ။ဟုတ်ကဲ့။အဲ့ဒီသတင်းလေးကြားပြီးရင်နောက်ဆက်တွဲမှာဒေသခံတွေပေါ့နော်။အာဒီစစ်ပွဲတွေယူတွေ့ရတာနေပြီးတော့ပြေးလာတဲ့အာစစ်ဆောင်တဲ့သူတွေကအထောင်နဲ့ချီပြီးရှိတယ်လို့ကျွန်တော်ဒီလိုသိရပါတယ်ဗျာ
။ထိုင်းမြန်မာနယ်စပ်၊ကရင်ပြည်နယ်မြောက်ရီတောင်ဘက်မှာရှိတဲ့ပေဘောဘိုဒေသဘက်မှာဒီဇင်ဘာလ22ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီကနေ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်2000လောက်တောင်ရင်မြစ်အနီးမှာခိုလုံထွက်ပြေးလာကြတယ်ဆိုပြီးဒုက္ခသည်တွေကိုစားနပ်ရိက္ခာအကူအညီပေးနေတဲ့အလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ်
။ဟိုဘက်ကမှရှိခဲ့ဟလာစစ်ဘေးရှောင်တွေတွေ့ပြီးတက်နိုင်ဆုံးဟလာဒီဘက်ကနေလက်လက်မိတဲ့သူတွေကနေလို့ပေးပို့ပြီးတော့အကူအညီပေးပို့နေတာလို့တွေရှိပါတယ်။ရာသီဥတုကလည်းဒီဇင်ဘာလဆိုတော့အညာပိုင်းဒီမှာအေးတယ်အမူကအောက်မှာပုံဖဲနဲ့တောင်းပြတစ်ဖက်ကမ်းမှာဒါဒီစပေးရှောင်းနေရတယ်ဒါပါကစားကစပေးရှောင်းနေရတယ်ပြည်သူတွေတို့ကတော့ဒီရေးရှိလာတဲ့သူစမ်းမရေးကိစ္စရဲ့ဒီထိခိုက်လာနိုင်တယ်ဒါသူတို့ဟောတပွေတရှိမှုတွေပြောလို့ဆိုလိုအပ်ချက်တွေတော့အများကြီးပေါ့စားနေရိတ်ခါလာတွေလလမ်းမိသေးတဲ့အတွက်ကြောင့်စီးဝါနဲ့နေထိုင်ကြလုံခြုံမှုပေးနိုင်တဲ့လိုအပ်ချက်တွေတွေတော့အော်လည်းမင်းဒီဆောင်ရွက်ဖို့ပြင်ဆင်ဆောင်ရွက်နေရလို့ရှိတယ်သူတို့ကခုလက်ရှိမှာတော့သူတို့ကတော့ခြုံမုတ်တွေဆောင်ရွက်တွေသူတို့မှပါလာတဲ့မိုးကားစားလေးတွေမိုးမိုးပြီးတော့နေထိုင်နေကြတာကိုကျွန်တော်တို့တွေ့ရပါတယ်ဗျာဟုတ်ကဲ့
ဒီကနေ့တေဘောဘုတ်ဒေတာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်အနီးတစ်ဝိုက်ကျေးရွာဆယ်ရွာလောက်ကဒေတာခံတွေဟာတောတောင်တွေထဲမှာပဲပုန်းရှောင်နေရပြီးအဲ့ဒီတဲကစစ်ဘေးရှောင်2000လောက်ကတော့ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်အနီးနားကိုရောက်ရှိလာခဲ့ကြပါတယ်ဒီတော့ဒီဒုက္ခသည်တွေကတော့ထိုင်းဘက်ကိုရောက်ရှိလာခြင်းမရှိသေးပါဘူးရှင်